တော်ရရှိမြခင်ဗျာနှုတ်ကပတ်တော်ဆိုတာဖျားဟောကြားတဲ့တရားတော်လို့အဓိပ္ပာယ်ရှိပါတယ်ဒါပေမဲ့ခရိယံသမာကျမ်းမှာပေါ်ပြပါရှိတဲ့နှုတ်ကပတ်တော်ဟာဖန်ဆင်းရှင်ထာဝရဘုရားကိုတော်တိုင်ဖြစ်ပါတယ်ကယ်တင်ရှင်ယေရှုခရစ်တော်သခင်ဘုရားကိုတော်တိုင်လည်းဖြစ်တော်မူပါတယ်အသက်ဖြစ်ပါတယ်အလင်းဖြစ်ပါတယ်နှုတ်ကပတ်တော်ကိုရယူခံစားယုံကြည်ရခြင်းသည်ဖျားရှင်ရဲ့ဘုန်းကိုအာနုဘော်တော်နဲ့အလိုလိုထိတွေ့ခံစားနေရပြီဖြစ်တဲ့အကြောင်းဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်ခရိယံတမန်ကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး7အခန်းငယ်19ကနေအခန်းငယ်27အထိကိုဒီကနေ့သင်သိရတော့တမန်ကျမ်းစီစဉ်မှာလေ့လာမှာဖြစ်ပါတယ်ဖျားရှင်ရဲ့နှုတ်ကပတ်တော်မြတ်တမန်ကျမ်းဟာဒီလောကီမြေလွာအသက်တာနဲ့ကောင်းကင်အသက်တာကိုဆက်ဆက်ပေးလျက်ရှိတဲ့အကြောင်းရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး7အခန်းငယ်19ကနေအခန်းငယ်27အထိကိုဒေါက်တာထွန်းမြတ်ကြီးကအခုလိုလေ့လာတင်ပြထားပါဗျ
။ငါတို့သခင်ယေရှုခရစ်ဤတကူတော်ကို၎င်း၊ကြွလာတော်မူခြင်းကို၎င်း၊သင်တို့အားကြားပြောသောအခါငါတို့သည်ပရိယေနှင့်ပြင်ဆင်သောဒန္တာကြီးစကားကိုမလိုက်ဘုံအာနုဘော်တော်ကိုကိုယ်တိုင်မြင်သောသူဖြစ်ကြ၏။အဘယ်သို့နည်းဟုမူကားဤသူသည်ငါနှစ်သက်မြတ်နိုးရာငါဤချစ်သားဘေဒီဟုသောအသံတော်သည်ထူးမြတ်သောအယောင်အဝါတော်တည်းကထိုသခင်သို့ရောက်သောအခါခမည်းတော်ဖျားသခင်အထံတော်မှဂုံအသရိဘုံအာနုဘောကိုခံရတော်မူ၏။ကောင်းကင်ကရောက်လာသောထိုအသံတော်ကိုငါတို့သည်တန်ရှင်းသောတောင်ပေါ်မှသခင်ဖျားနှင့်အတူရှိသောအခါကြားရကြ၏။မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအခုလိုကျွန်တော်တို့ကြားနာခဲ့ရပါသောရှင်ပေတရုဩဝါဒစာဒုတိယစာဆောင်၏ပြီးခဲ့သောသင်ခန်းစာအပေါင်းတို့ဟာတမန်တော်ကြီးရှင်ပေတရုကိုတော်တိုင်ရင်ဆိုင်ကြုံတွေ့ခဲ့ရတဲ့ခရစ်တော်ဤဘုန်းတော်ရောင်ဝါထွန်းတောက်ခြင်းအကြောင်းပဲဖြစ်ပါလေ။အဲ့ဒီဘုန်းတော်ရောင်ဝါထွန်းတောက်ခြင်းဆိုရဟာလေသခင်ကိုယ်တော်တိုင်ကမိမိရဲ့ဒုတိယအကြိမ်ကြွလာတော်မူခြင်းရဲ့တရုပ်ကိုကြိုတင်ဗျာဒိတ်ပြုလိုက်ခြင်းပဲဖြစ်တယ်။အဲ့ဒီလိုသခင်ရဲ့နောက်ဆုံးသောအချိန်ကာလမှာကြွလာတော်မူခြင်းတရားစီရင်တော်မူခြင်းတို့နဲ့တကွနိုင်ငံတော်တည်ထောင်ခြင်းအကြောင်းတို့ကိုသခင်ဖျားဟာကိုယ်တော်တိုင်ဗျာဒိတ်ပေးခြင်းလို့ကျွန်တော်တို့ဆိုနိုင်တယ်။ဒီပြရိတ်တော်ကိုလည်းထင်ရှားစေဖို့ရန်အတွက်မောရှိအေလီယာဆိုတဲ့ဓမ္မဟောင်းကာလတန်ရှင်းသူကြီးတွေရှင်ပေတရုရှင်ယောဟန်ရှင်ယာကုပ်ဆိုတဲ့ဓမ္မသစ်ကာလတမန်တော်ကြီးတွေကိုတူပြိုင်သက်သေထားပြီးမှသာလျှင်မြင်သာထင်သာသက်သေထင်ရှားစေခြင်းပဲဖြစ်တယ်ဆိုတဲ့အချက်တွေကိုဓမ္မသစ်ကျမ်းရဲ့သင်ခန်းစာအကူအကားပေါင်းများစွာနဲ့ကျွန်တော်တို့တင်ပြပေးခဲ့ပြီးဖြစ်ပါတယ်ဟုတ်ပါတယ်ကတိရှင်သခင်ခရစ်တော်ရဲ့ဘုံတကူအာနုဘော်တော်ရောင်ချီကိုခံစားရခြင်းကိုတမန်တော်ကြီး၃ပါးနဲ့တကွရှေးလွန်လေပြီးသောကာလကပရောဖက်ကြီးတွေကိုတော်တိုင်ဟာတက်သည့်ခံနိုင်ပြီဖြစ်ပါတယ်။မိတ်ဆွေအပေါင်းတို့ဒီလက်မကနဲ့နဲတဲ့ကျမ်းစာရဲ့ဖော်ပြချက်တွေအရဆိုရင်အသင်းတော်တို့ရဲ့လို့မဖြစ်တည်ခင်အချိန်မှပဲနတ်ဆိုးဆွဲနေတဲ့ကမ္ဘာလောကကြီးထဲမှာဖြစ်အသင်းတော်ဆိုတာဟာခရစ်တော်ရဲ့တန်ရှင်သောဝိညာဉ်တော်ကိုသာအာမကိုဘူးမခိုလှုံဘူးဆိုမှဖြစ်ပြည့်ရဲ့ပြုခြင်းအပြောင်းအနောက်ပြုခြင်းကိုခံရမယ်အဖွဲအစည်းသိခါကြသွားရတဲ့အသင်တော်လောကရန်တရားထဲမှာပဲစုံလေပတ်လေဖြစ်နေရတဲ့အဖွဲအစည်းကြီးတစ်ခုသာဖြစ်နေမှာပဲဆိုတဲ့အကြောင်းတွေးကိုလေအဲ့ဒီလိုဘုံတော်ထင်ရှားပြသပြီးတော့မကြခင်မှာဆက်လက်တွေ့မြင်ရတဲ့လောကမြင်ကွင်းဖြစ်စဉ်များအဖြစ်ကျွန်တော်တို့မိတ်ဆွေတို့ဟာအကျယ်တဝင့်လေ့လာခဲ့ကြပြီဖြစ်ပါတယ်ဟုတ်ပါတယ်အဲ့ဒီတောင်ပေါ်မှာပြသခဲ့တဲ့ဘုံအာနုဘော်တော်နဲ့တောင်အောက်မှာတမန်တော်တို့ကြားရမြင်ရတဲ့အချက်တွေးဟာအလွန်အလွန်အရေးကြီးတဲ့ဗျာဒိတ်တော်များဖြစ်တယ်ဆိုတာကိုသတိရဖို့လိုအပ်လာပါတယ်မိတ်ဆွေအပေါင်းတို့ဒီအကြောင်းကလေးတွေကိုမိတ်ဆွေတို့ကပြီးခဲ့တဲ့သင်ခန်းစာမှာရှင်လုကာခရစ်ဝင်ရှင်မဿဲခရစ်ဝင်တို့နဲ့ကျွန်တော်ဟာတင်ပြပေးခဲ့ပြီးပါပြီဒီကနေ့ဖို့သင်ခန်းစာအသစ်ကိုမစခင်မှာအဲ့ဒီလိုကယ်တင်ရှင်သခင်ခရစ်တော်ဖော်ပြခဲ့တဲ့ဗျာဒိတ်တော်တွေကိုပုံမို့ပြီးတော့အမှတ်ရစေဖို့ရန်အတွက်ရှင်လုကာခရစ်ဝင်ကျမ်းအခန်းကြီး9ဖော်ပြချက်အနည်းငယ်ကိုကျွန်တော်အနေနဲ့ပြန်လည်တင်ပြခွင့်ပြုပါယေရှုသည်ပေတရုယောဟန်ယာကုပ်တို့ကိုခေါ်၍ဆုတောင်းခြင်းဟာတောင်ပေါ်သို့တက်ကြွတော်မူ၏ဆုတောင်းတော်မူစဉ်တွင်မျက်နှာတော်သည်ထူးခြားသောအဆင့်အယောင်ရှိ၍အဝတ်တော်လည်းပြောင်ပြောင်လဲ့လဲ့ဖြူ၏မောရှေနှင့်အေလိယဒီဟုသောလူနှစ်ယောက်တို့သည်ဘုံအစရိနှင့်ချင်ရှား၍ကိုတော်နှင့်အတူဆွေးနွေးလျက်เยรูซาเล็มမြို့၌สุติดอมุมีอาจารย์อาญาကိုပြောကြ၏တဲ့တခါအဲ့ဒီကြမ်းတက်မှာပဲဆက်ပြီးတော့အငယ်38ကစပြီးကြည့်လိုက်မယ်ဆိုရင်အခုလိုတွေ့နိုင်ပြန်ပါလေ ነ ဖြန်နေ၌တောင်ပေါ်ကဆင်းကြပြီလင်များစွာသောလူအစုအဝေးသည်ကိုတော်ကိုခရီးဥကြပြုကြ၏ လူအစုဝေး၌ပါသောသူတစ်ယောက်ကအရှင်ဖျားအကျွန်ုပ်၏သားကိုကြိရှုတော်မူမည်အကြောင်းအကျွန်ုပ်တောင်းပန်ပါ၏အကျွန်ုပ်၌သားတစ်ယောက်တည်းရှိပါ၏နတ်ဖန်ဆာသဖြင့်သူသည်ရုတ်ခနဲအော်ဟစ်၍အမြုပ်ထွက်လျက်တောင့်မာခြင်းသို့ရောက်တတ်ပါ၏ထိုသို့နာကျင်စွာနှိပ်စက်ခြင်းမှနှိပ်စက်ပြီးမှနတ်သည်အလွန်သွားခဲ့၏ထိုနတ်ကိုနှင်ထုတ်ပါမည်အကြောင်းတပည့်တော်တို့အားအကျွန်ုပ်တောင်းပန်တော်လေသူတို့သည်မတတ်နိုင်ကြပါဟုအော်ဟစ်လျက်ရှောက်လေ၏ယေရှုကလည်းယုံကြည်ခြင်းမရှိဖောက်ပြန်သောအမျိုးငါသည်တင်တို့နှင့်အတူအဘယ်မျှကာလပတ်လုံးနေရမည်နည်းတင်တို့ကိုအဘယ်မျှကာလပတ်လုံးသီးခံရမည်နည်းဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကယ်တင်ရှင်သခင်ခရစ်တော်ဟာဘုန်းတော်ယောင်ဝါကိုခံယူပြီးတော့ဒုတိယအကြိမ်ဒီမြေကြီးပေါ်ကိုကြွာလာလိမ့်မယ်တရားစီရင်လိမ့်မယ်ပြီးတော့ကောင်းကင်နိုင်ငံတော်ကိုမြေပေါ်မှာတည်မယ်ဆိုတာကိုကျွန်တော်အကျွမ်းမဲ့သံသယမထားပါဘူးတစ်ချိန်တည်းမှာပဲအဲ့ဒီအချိန်ကာလမတန်ခင်ခရီးရှည်ကြီးကိုဖျက်ဆီးနေရတဲ့ယုံကြည်သူကျွန်တော်တို့ကျမတို့မိတ်ဆွေတို့အပါအဝင်ယုံကြည်သူအဖွဲ့အစည်းကယ်တင်ရှင်သခင်ခရစ်တော်ရဲ့ဥက္ကောင်းတော်နဲ့တွေ့ဆဲထားတဲ့ဆိုတဲ့အသင်းတော်ဟာအမှန်တကယ်ကယ်တင်ရှင်သခင်ခရစ်တော်ဤလမ်းညွှန်မှုဩဝါဒကိုခံယူကြရဲ့လားအမှန်တကယ်ကယ်တင်ရှင်သခင်ခရစ်တော်ကိုမိမိတို့ဤအရှင်သခင်အဖြစ်ဥက္ကောင်းအဖြစ်သဘောထားကြရဲ့လားသတိပကတိစိတ်လွှမ်းမိုးရာနောက်တီကိုလိုက်ပြီးတော့နတ်ဆိုးဆွဲနေတဲ့လူအဖွဲ့အစည်းကြီးအတွေ့မှာချိနဲ့အားပြော့လို့နေကြပါသလားဆိုတာတွေ့ဟာဒီကနေ့စဉ်းစားရန်အချက်ပဲဖြစ်ပါလေမိတ်ဆွေအပေါင်းတို့ဒီကနေ့ဖို့မှာတော့အတော်ကလေးထူးခြားတဲ့ဩဝါဒတစ်ခုကိုတမန်တော်ကြီးဟာသူ့ရဲ့ဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်16အဖြစ်ဆက်လက်ဖော်ပြပေးလိုက်ပြန်ပါပြီထို့မှတပါသာ၍မြဲမြံသောအနာဂတ်စကားတော်သည်ငါတို့၌ရှိသေး၏စိတ်နှလုံးထဲ၌အာယုံတက်၍ကျယ်နီပေါ်ထွက်သည့်ကာလတိုင်အောင်ထိုအနာဂတ်စကားတော်ကိုမှောက်မိုက်အရ၌ထွန်းလင်းသောစီမိကဲ့သို့မှတ်၍သင်တို့သည်အမိပြုသင်ကြ၏ထိုမှတပါဆိုတဲ့စကားဆက်အဖြစ်နော်မြင့်မတ်သောတောင်ပေါ်ဒေသတစ်ခုမှာခရစ်တော်၏ဘုန်းတော်ယောင်ဝါထွန်းတောက်ခြင်းကိုမြင်ရယုံမျှတာမကသေးပါဘူး။ပါ၍ခိုင်မာသောအနာဂတ်များဟာလည်းငါတို့၌ရှိသေးတယ်တဲ့တနည်းအားဖြင့်ဗျာဒိတ်တော်ဖြစ်တဲ့ဘုရားသခင်ရဲ့စကားသံများကိုဆက်လက်ခံယူခဲ့ရသေးတယ်ဆိုတဲ့အတိတ်ပဲသက်ရောက်ပါတယ်။ဒါဟာတောင်ပေါ်မှာတင်ခံယူရတဲ့စကားသံများကိုကြည့်ပဲမဆိုလိုပါဘူး။အခုလိုအနာဂတ်သို့မဟုတ်ဗျာဒိတ်သို့မဟုတ်စကားတော်ဆိုတဲ့ဝေါ်ဟာရကိုတမန်တော်ကြီးသုံးဆွဲလိုက်တယ်ဆိုတာဟာရှေးကာလပရောဖက်ကြီးတွေကြိုတင်ဟောကိန်းသဘောမျိုးတက်လေပုံမူကြီးကြီးတဲ့သဘောသက်ရောက်တယ်။အတိတ်ပဲအလွန်နဲ့ဆိုင်နေဒါအဖဖျားသခင်ဤနှုတ်ကပတ်တော်အလုံးစုံတို့ကိုဆက်လက်ခံယူရရှိသေးသည်ဆိုတဲ့သဘောသက်ရောက်လာပါလေ။မှန်ပါလေမိတ်ဆွေအပေါင်းတို့။တမန်တော်ကြီးရှင်ပေတရုဗျာဒိတ်ယူပါယုံကိုခန်းစားထိတွေ့ရသလိုယောဟန်ယာကုပ်တို့ညီနောင်ဟာခန်းစားထိတွေ့ရတယ်။ရှေးသင်ရှင်သူတယောက်ဖြစ်တဲ့မောရှေဟာပြည့်ညတ်တော်တို့ရဲ့ကိုယ်စလဲအဖြစ်နှစ်ပေါင်းထောင်ချီကြာညောင်းခဲ့ပြီးမှလာရောက်ခန်းစားထိတွေ့ရတယ်။အဲ့ဒီလိုပါပဲ။ဒီဘုန်းတော်ယောင်ဝါကိုရှိနှစ်ပေါင်းများစွာကလေးကခေါ်တော်မူခြင်းခံခဲ့ရတဲ့ပရောဖက်တို့ရဲ့ကူစာအေလိယားဟာလေလာရောက်ခံစားထိတွေ့ခွင့်ရရှိသွားခဲ့တယ်။တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ဒါရီယာအထူးအခွင့်အရေးကျေးဇူးတော်တွေပဲဖြစ်တယ်ဆိုတာကိုကျွန်တော်တို့မငြင်းနိုင်ပါဘူး။တခြားတမန်တော်တွေတခြားနှစ်ပေါင်းများစွာကလေးကလွန်ခဲ့ရရှာတဲ့ပရောဖက်ကြီးတွေရှေးသင်ရှင်သူတွေဟာသူတို့နဲ့အတူတူထိတွေ့ခွင့်ရခဲ့ကြပါသလား။အဲ့ဒီလိုမေးမယ်ဆိုရင်တော့အခုပေတရုတို့အဖွဲ့တွေတောင်ပေါ်မှာနဖူးတွေဒူးတွေထိတွေ့ရသလိုကြံတန့်ရှင်းသူတွေမှာအဲ့ဒီအခွင့်အရေးမရခဲ့ကြပါဘူးမိတ်ဆွေမောရှိဆရာဟာဣသရေလနိုင်ငံတော်ကိုခါနန်ပြည်ကိုဣသရေလကျွန်းလူမျိုးတော်တွေကိုထုတ်ဆောင်ပေးခဲ့ရတဲ့ခေါင်းဆောင်ကြီးပဲဒါပေမဲ့အဲ့လိုခေါင်းဆောင်ကြီးဖြစ်ပေမဲ့ဘုရားသခင်ဟာသူ့ကိုအပြစ်ပေးပြီးတော့ခါနန်ပြည်ကိုဝင်ခွင့်မပြုခဲ့ဘူးဆရာကတရားဟောရာကျမ်းမှာကျွန်တော်တို့စိတ်ထိကြိုက်ပွေပြန်ပြီးတော့တွေ့နိုင်ပါတယ်အဲ့ဒီအတိတ်ကာလကဆုံးရှုံးမှုအခွင့်အရေးကိုအဖဖျားသခင်ကနှစ်ပေါင်း1500ကျော်လောက်ကြာမှပဲကယ်တင်ရှင်သခင်ခရစ်တော်စီကိုမင်းသွားရောက်ဖူးထွေးလိုက်ဆန်းဆိုတဲ့အခွင့်အရေးပေးပြီးတော့ပြန်လေအစားထိုးကျေးဇူးပြုလိုက်တယ်လို့လည်းခံယူလို့ရနိုင်ပါတယ်။ဘဖြစ်လဲဆိုသူခရစ်တော်ကိုတွေ့ဆုံရတာဟာယေရုရှလင်မြို့နာကတောင်ပေါ်မှာဖြစ်နေတယ်မဟုတ်ဘူးလား။ဣသရေလနိုင်ငံရဲ့တောင်ပေါ်ဒါကြောင့်မလို့သူဝင်ခွင့်မရတဲ့ခါနန်ပြည်ကိုသူ့ကိုဖျားသခင်သနာလို့ပြန်လေဝင်ခွင့်ပေးခြင်းပဲ။ဘယ်လိုပဲဖြစ်ဖြစ်ပါအဲ့ဒီလိုဘုံတော်အာနုဘော်တော်ကိုမတွေ့ကြုံရတဲ့သူများအဖို့ဒီလိုမတွေ့မမြင်ရတဲ့အတွက်ကြောင့်ကိုဒါဟာအေယာမအခွင့်အရေးကြီးဆုံးရှုံးတာပဲ မင်းတို့ကြံတဲ့တပည့်တော်တွေယုံကြည်သူတွေနဲ့ငါတို့အခွင့်အရေးခံစားရတဲ့ငါတို့ကပို့ပြီးတော့နှာတပြားသာသွားပြီဆိုတဲ့သဘောမျိုးကိုရှင်ပေတရုဖော်ပြပါသလားလုံးဝမဖော်ပြပါဘူးအဲ့ဒီလိုမဖော်ပြတဲ့အပြင်မကြွားမဝါတဲ့အပြင်သူပြောလိုက်တာကတော့အလွန်လေးနက်တဲ့စကားဖြစ်ပါလေထိုဗျာဒိတ်ယူပါယုံနှင့်တကားသခင်ဤဘုံတကူအာနုဘောကိုဖူးမြင်ရခြင်းတဲ့ပါ၍မြဲမြံသောအနာဂတ်စကားတော်သို့မဟုတ်နှုတ်ကပတ်တော်သည်ငါတို့၌ရှိသေး၏တဲ့ဟုတ်ပါ रे ပါ၍မြဲမြံသောအနာဂတ်စကားတော်ကြီးဟုသောနှုတ်ကပတ်တော်သည်ငါတို့၌ရှိသေး၏လို့ရှင်ပေတရုတမင်တကာပြောလိုက်ပါ रे အထူးပြုဖော်ပြပေးလိုက်ပါ रे ဘာဖြစ်လို့ဒီလိုပြောနိုင်ပါသလဲနှုတ်ကပတ်တော်ဟူသည်ဘုရားသခင်ကိုတော်တိုင်ဖြစ်သည်နှုတ်ကပတ်တော်သည်ခရစ်တော်ကိုတော်တိုင်ပင်ဖြစ်သည်နှုတ်ကပတ်တော်သည်အသက်ဖြစ်သည်အလင်းဖြစ်သည်နှုတ်ကပတ်တော်ကိုရယူခံစားရခြင်းယုံကြည်ရခြင်းသည်ဘုရားသခင်ဤဘုံတကောအာနုဘော်တော်နှင့်အလိုလိုထိတွေ့နေရပြီဖြစ်သောကြောင့်တမန်တော်ကြီးရှင်ပေတရုတို့လိုမျက်မြင်တိဋ္ဌဘုံတော်နှင့်တွေ့ရဒါနှင့်ဘာဆိုဘာမှမထူဘူးနှုတ်ကပတ်တော်ကိုရယူပိုင်ဆိုင်ခြင်းသည်နှုတ်ကပတ်တော်ကိုခံယူခြင်းသည်ဘုံတကောအာနုဘော်တော်နှင့်အလိုလိုထိတွေ့နေရပြီဖြစ်ကြောင်းကိုရှင်ပေတရုဖော်ပြရင်းနဲ့အခုလို့ပြောလိုက်တာပဲဖြစ်ပါလေရှင်းပါတယ်နော်မိတ်ဆွေကျွန်တော်တစ်ခေါက်ပြန်လဲတင်ပြပါရစေနှုတ်ကပတ်တော်သည်ဘုရားသခင်ကိုတော်တိုင်ဖြစ်၍ခရစ်တော်ကိုတော်တိုင်လည်းဖြစ်တော်မူ၏နှုတ်ကပတ်တော်သည်အသက်ဖြစ်သည်အလင်းဖြစ်သည်နှုတ်ကပတ်တော်ကိုရယူခံစားရခြင်းယုံကြည်ရခြင်းသည်ဘုရားသခင်ဤဘုံတကောအာနုဘော်တော်နှင့်အလိုအလျောက်ထိတွေ့နေရပြီဖြစ်သောကြောင့်ခရစ်တော်ဤဘုံတကောအာနုဘော်တော်ကိုမြင်မြင်ဒိဋ္ဌတွေ့မြင်ရပြီသည်အလားဘာမှမထူကြဒီအချက်ကိုအလေးအနက်ပြုဖို့လိုလာပါ रे မိတ်ဆွေအပေါင်းတို့ဒီအချက်တွေကိုအလွန်အရေးကြီးတဲ့ရှင်ယောဟန်ခရစ်ဝင်ကျမ်းရဲ့ဤတန်းမှာအလွန်ထင်ရှားပြတ်သားစွာကျွန်တော်တွေ့မြင်ကြရပြီးပြီလေဖြစ်ပါ रे အစဦး၌နှုတ်ကပတ်တော်ရှိ၏နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၏နှုတ်ကပတ်တော်သည်လည်းဘုရားသခင်ဖြစ်တော်မူ၏ထိုနှုတ်ကပတ်တော်သည်အစဦး၌ဘုရားသခင်နှင့်အတူရှိ၏ထိုနှုတ်ကပတ်တော်သည်ခသိန်းသောအရာတို့ကိုဖန်ဆင်းတော်မူ၏ဖန်ဆင်းတော်မူခြင်းနှင့်ကင်းလွတ်လျက်ဖြစ်သောအရာတစ်စုံတစ်ခုမျှမရှိထိုနှုတ်ကပတ်တော်၌အဖက်ရှိ၏ထိုအဖက်သည်လည်းလူတို့၏အလင်းဖြစ်၏ထိုအလင်းသည်မှောင်မိုက်၌လင်း၍မှောင်မိုက်သည်မခံမယူတဲ့မှန်ပါလေနှုတ်ကပတ်တော်ဟာလူဇာတိကိုခံယူလိုက်ပြန်ခြင်းမှလေတပါးရီသောသားတော်ဤဘုံတော်ကိုမြင်ရစေတယ်ဆိုတာကိုလေအဲ့ဒီရှင်ယောဟန်ဤတန်းအခန်းကြီး1အငယ်14ဟာထပ်မံအတီးပြုတ်ထတာကုလို့တွေ့နိုင်ပါ रे နှုတ်ကပတ်တော်သည်လေလူဇာတိအဖြစ်ကိုခံယူ၍ယေရှုတော်နှင့်၎င်းသစ္စာတော်နှင့်၎င်းပြည့်စုံလျက်ငါတို့တွင်တည်နေတော်မူသည်ဖြစ်၍ခမည်းတော်၌တပါးရီသောသားတော်ဤဘုံကဲ့သို့သူဤဘုံတော်ကိုငါတို့သည်မြင်ရကြပြီတဲ့ဒီတော့မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်၌ရှင်သန်ခြင်းဟာခရစ်တော်နှင့်အတူရှင်သန်ခြင်းအသက်လမ်းကိုရယူခြင်းတနည်းအားဖြင့်ခရစ်တော်နှင့်ဘုန်းတော်ကိုဝင်စားရခြင်းနှင့်အတူတူသာလျှင်ဖြစ်ကြောင်းပါ119ခုမြောက်သောစာလံရဲ့အငယ်25အငယ်89 90အငယ်105တို့ကိုစုပေါင်းဖတ်ရှုလိုက်မယ်ဆိုရင်နှုတ်ကပတ်တော်၌သာလျှင်လူသားတို့အသက်တာဟာမျှော်လင့်စရာဆိုတဲ့သစ္စာတရားအမှန်ကိုကျွန်တော်နားလည်နိုင်ကြမှာဖြစ်ပါလေအဲ့ဒီတဲ့က119ခုမြောက်သောစာလံရဲ့အငယ်25ကလေးတစ်ချက်ကိုပဲနားဆင်ကြည်ပါအကျွန်ုပ်ဤအသက်သည်မြေမှုန့်၌မှီဝဲလျက်ရှိပါ၏နှုတ်ကပတ်တော်အတိုင်းအသက်ရှင်စီတော်မူပါတဲ့မိษွေတောတရှင်များတဲ့ကယုံကြည်သူမိษွေအပေါင်းတို့ကတော့ဘယ်လိုမြင်ကြမလဲမပြောရပါဘူးနှစ်စဉ်နှစ်တိုင်းဩဂုတ်လအချိန်ကိုရောက်ရင်လေသမကျမ်းစာနေ့ဆိုပြီးတော့အထူးနေ့နေတူးနေ့မြတ်ကြီးတစ်ခုအဖြစ်နေ့တစ်နေ့ကိုသတ်မှတ်ပြီးတော့သမကျမ်းစာနေ့အဖြစ်ဂုဏ်ပြုကြတာကိုကျွန်တော်တို့တွေ့ရပါတယ်ကျွန်တော်ရဲ့ယင်တဲ့မှာကတော့အမှတ်သညာတစ်ခုအဖြစ်အခုလိုအထူးသတ်မှတ်ကျင့်ပပေးတိုက်တယ်ဆိုတာကိုမငြင်းနိုင်ဒါပေမဲ့သမကျမ်းစာနေ့ဆိုတာဟာလူတိုင်းရဲ့အဖက်တာနေ့ရဲ့အတိုင်းသမကျမ်းစာနေ့ကြီးပဲဖြစ်တယ်လို့ခံယူတိုက်လွတ်လှပါတယ်မှန်ပါတယ်ဘုရားသခင်ကိုတော်တိုင်ဖြစ်တဲ့နှုတ်ကပတ်တော်ဟာခသိန်းသောအရာတို့ကိုဖန်ဆင်းတယ်။ဖန်ဆင်းတော်မူခြင်းနဲ့ကင်းလွတ်သောအရာတစ်စုံတစ်ခုမှမရှိဘူးလို့လည်းဆိုထားတယ်။ထိုနှုတ်ကပတ်တော်ဟာအသက်ရှိပြီးတော့လူတို့၏အလင်းဖြစ်စီတယ်ဆိုတာကိုလည်းသိရပြီဆိုတော့ဒီသမာတရားဟာဘလောက်အကြီးအရေးကြီးနေတယ်ဆိုတာကိုကျွန်တော်တို့နားလည်နိုင်တယ်။တခါထိုအလင်းတရားကိုမှောင်မိုက်သည်မခံမယူဆိုတာကိုထည့်ပြီးပြောလိုက်ပြန်တော့ အပြစ်မှောင်မိုက်အတွင်းကလူသားတွေအဖို့သူတို့ရှင်သန်နေရတဲ့သူတို့ဘဝနဲ့သူတို့နေထိုင်ရာလူပောင်လောကကြီးတစ်ခုလုံးရဲ့ကြောက်မဲ့ဖွယ်အခြေအနေအမှန်ကိုနားလည်လာရစီတယ်။နေ့စဉ်နေ့တိုင်းသာသမာကျမ်းစာနေ့အဖြစ်နှုတ်ကပတ်တော်ကိုတရှိုက်မဲ့မဲ့ဖက်တွေထားသင့်လှပါတယ်လို့ပဲကျွန်တော်တင်ပြခြင်းပါတယ်။ဒါကြောင့်မို့လို့လေတမန်တော်ကြီးဆက်လက်အားပေးလိုက်တာဟာကြံပါသေးတယ်။သာ၍မြဲမြံသောအနာဂတ်စကားတော်သည်ငါတို့၌ရှိသေး၏။တနည်းအားဖြင့်နှုတ်ကပတ်တော်သည်ငါတို့၌ရှိသေး၏ဆိုတာနဲ့ဆက်ပြီးတော့စိတ်နှလုံးထဲ၌အာယုံတက်၍ကြယ်နီပေါ်ထွက်သည့်ကာလတိုင်အောင်ထိုအနာဂတ်စကားတော်ကိုမှောင်မိုက်အရ၌ထွန်းလင်းသောစီမီကဲ့သို့မှတ်၍သင်တို့သည်အမိပြုသင်ကြ၏တဲ့မိတ်ဆွေအပေါင်းတို့ခမညာတမန်တော်ကြီးရှင်ပေတရုဆိုတာဟာနော်ကျွန်တော်သိတွေ့ဘုဒ္ဓမဘောက်သမားစိတ်ကလည်းလက်တဆစ်ကလေးပဲရှိလို့ခရစ်တော်ကိုလာဖတ်တဲ့လူတွေကမာလခုဆိုတဲ့ပုဂ္ဂိုလ်ကိုဓာတ်နဲ့ထွက်ပြီးခုတ်လိုက်တာလေ။ဟိုကပဲအရှောင်တော်လို့လား၊သူကပဲအခုတ်လျှော်လို့လားတော့မပြောတတ်ဘူး။နရွက်တင်မဲ့ကတ်ပြီးတော့ပြတ်သွားတဲ့အတွက်ကြောင့်သခင်ကအဲ့ဒီနရွက်ကိုပြန်တက်ပေးရတယ်ဆိုတာကိုကျွန်တော်တို့ဓမ္မသမိုင်းမှာတွေ့ကြရပါတယ်။အဲ့ဒီဒေါသအိုးကြီးဟာလေအခုအချိန်မှကျတော့အလွန်ကြပြားဆန်းဆန်းနဲ့ဩဝါဒကိုဆိုးဖွဲ့ပေးလိုက်တယ်။စိတ်နှလုံးထဲ၌အာယုံတက်၍ကြယ်နီပေါ်ထွက်သည့်ကာလတိုင်အောင်သူအနာဂတ်စကားတော်ကိုမှောင်မိုက်ရ၌ထွန်းလင်းသောစီမီကဲ့သို့မှတ်ယူလျက်အမိပြုသင်လှပါれတဲ့မိတ်ဆွေကျွန်တော်ကတော့သူ့ရဲ့အရေးအသားတွေကိုနှိုက်နှိုက်ချွတ်ချွတ်စဉ်းစားရင်းနဲ့သူ့စိတ်แท้ကိုပါကူးသန်းသွားလာပြီးတော့သူ့ရဲ့ခံစားချက်တွေကိုပါရှာဖွေကြည့်မိပါれစိတ်ကူးရင်သဘောပေါ့သူဟာအခုလိုသူ့ရဲ့ကိုယ်ပိုင်ရသကိုယ်ပိုင်ခံစားချက်ကလေးတွေကိုသုံးနေတာကိုသူ့ဖာသာသူဖြတ်ခနဲစဉ်းစားမိလိမ့်မယ်လို့ကျွန်တော်တွက်ဆတယ်တခါသူအခုပြောနေတဲ့နှုတ်ကပတ်တော်သမာကျမ်းစာတွေကိုသူ့လိုပဲရေးသားပြုစုခဲ့ပါသောအခြားသောသန့်ရှင်းသူလူသားကြီးတွေရဲ့အကြောင်းကိုလေသူဟာသွားရောက်ပြီးတော့တွေးခဲ့မိလိမ့်မယ်လို့ကျွန်တော်ယုံကြည်လာမိပါ रे ။ဘာဖြစ်လို့လဲဆိုတော့သူဟာနောက်ထပ်အခုလိုဆက်လက်ရေးသားဩဝါဒပြုလိုက်လို့ပါပဲ။ရှင်ပေတရုဩဝါဒစာဒုတိယစာဆောင်အခန်းကြီး1အငယ်20ကျမ်းစာ၌ပါသောအနာဂတ်စကားမြည်သည်ကကိုယ်အလိုအလျောက်အ내မပေါ်ဟုရှိဥစွာတိမှတ်ကြလောရှင်းသွားပြီကျွန်တော်တွက်ဆမိတဲ့အတိုင်းပဲအကုန်လုံးဖြစ်နေတယ်လို့ကျွန်တော်ခံယူပါတယ်အင်္ဂလိပ်လိုကတော့ No prophecy of the scripture is of any private interpretation တဲ့ကောင်းလိုက်ပါပြီးတော့အဆင့်မြင့်မြတ်လှပါပြီးတော့လို့ကျွန်တော်ယင်ထဲမှာခံစားမိပါတယ်ဒီကနေ့ဒီအချိန်မှာနှုတ်ကပတ်တော်ကိုစိတ်ကြိုက်ဆွဲယူပြီးတော့အတိတ်ပဲပြန်ဆိုမှုပြုနေကြတာတွေလူတွေနဝင်မချိုချိုအောင်ဆိုပြီးတော့တစားဆင်ပြီးတော့အစာဖို့နေကြတာဒီမိမိတို့ရဲ့သဲကြီးကြိုက်ကြမ်းပိုက်ကလေးအနည်းငယ်ကိုပဲကွက်အလွတ်ကျက်ပြီးတော့တရသေးဆွဲလန်းမှုရှိနေကြတာဒီအကုန်လုံးကိုတမန်တော်ကြီးလှမ်းပြီးတော့တရီပြလိုက်တယ်နှုတ်ကပတ်တော်ဆိုတာဟာတဲ့ကိုယ်ဇာတိပဂိစိတ်ထားနဲ့အတိတ်ပဲမရှင်းနိုင်ပါဘူးအလွန်အလွန်နဲ့နေတယ်ဘုရားသခင်ဤစကားတော်များသာဖြစ်ပါတယ်တရီထားပြီးတော့ဖတ်ကြပါတဲ့မိတ်ဆွေအပေါင်းတို့နှုတ်ကပတ်တော်အကြောင်းကိုကျွန်တော်ကဒီနေရာမှာအလေးအနက်သွားပြီးတော့စဉ်းစားမိပါတယ်။နှုတ်ကပတ်တော်သည်ဘုရားသခင်နှင့်အတူရှိ၍ဘုရားသခင်ကိုတော်တိုင်ဖြစ်သည်။လူစားတိကိုခံယူသောအခါတပါးရီသောသားတော်ခရစ်တော်၏ဘုန်းတော်ကိုမြင်ရစေသည်။တနည်းအားဖြင့်ခရစ်တော်ကိုတော်တိုင်ပင်ဖြစ်သည်ဆိုရကိုကျွန်တော်တို့တွေ့ခဲ့ကြပြီးပြီ။အသက်ရှိ၍အလင်းကိုပေးသနာနိုင်သည်ဆိုရကိုလည်းကျွန်တော်တို့နားလည်ထားခဲ့ကြပြီးပြီ။ဘလောက်များထူဆန်းအံ့ဩဖွယ်ဖြစ်ရတယ်ဆိုတာကိုစဉ်းစားတာကြည့်ကြပြီတော့လို့ကျွန်တော်တိုက်တွန်းခြင်းပါတယ်အသက်ရှိ၍အလင်းပေးသောဒီစာပေကိုဘသူတွေရေးကြသလဲလူတွေကရေးတာပါကလောင်နဲ့ကညစ်နဲ့လူသားအယောက်45ယောက်လောက်ဟာသမိုင်းနှစ်ပေါင်း1500ကျော်အတွင်းမှာစုပေါင်းပြီးတော့ရေးဖွဲ့ခဲ့ကြတယ်ဘယ်မှာစုပေါင်းရေးဖွဲ့ခဲ့ကြသလဲဆိုတော့အဲ့ဒီနှစ်1500ကျော်အတွင်းကလူသား45ယောက်တစ်စပွဲတည်းမှာတော့ဘယ်လို့မှမစုပေါင်းနိုင်ပါဘူးခစ်တီဟာအလွန်ချားနာလာတယ်မဟုတ်ဘူးလားအသက်တီဟာလည်းထောင်နဲ့ချီပြီးတော့ကွာခြားနေကြတယ်မဟုတ်ဘူးလားဘယ်လိုလုပ်ပြီးတော့တစပွဲထဲမှာထိုင်နိုင်မှာတုံးဟုတ်ပါတယ်သူတို့စုပေါင်းကြပါတယ်ဘယ်မှာစုပေါင်းကြတယ်လဲဆိုတော့အဖဖျားသခင်ရဲ့ရှေ့တော်မှောက်မှာစုပေါင်းကြုံဆုံရေးသားခဲ့ကြရခြင်းပါထာဝရဖျားသခင်ရဲ့အမိန့်တော်ကိုတူပြိုင်နာခံ၍ရေးသားခဲ့ကြရခြင်းပါဟုတ်ပါတယ်မိတ်ဆွေအပေါင်းတို့သူတို့43ယောက်သို့မဟုတ်45ယောက်လောက်ထဲမှမှခစ်ပြိုင်ဆိုလို့3-4ယောက်လောက်အဲ့ဒီ3-4ယောက်ဟာလေအဲ့ဒီသမိုင်းရှည်ကြီးကာလအတွင်းမှာတစ်ကြိမ်နှစ်ကြိမ်လောက်ပဲတူပြိုင်ဖြစ်နိုင်ကြလိမ့်မယ်ဒါပေမဲ့တယောက်နဲ့တယောက်ပထဝီအနေအထားဘဝပုံစံအနေအထားခစ်အခြေအနေရအဝေးကြီးခြားနားစွာသူတို့ရေးခဲ့ကြရခြင်းပဲ အဲ့ဒီလောက်အထိနှစ်ပြည့်စေတတ်ကွာဝေးလွန်ခဲ့ရတဲ့ကလောင်တွေနဲ့မတူညီသောဘဝပုံစံတွေနဲ့ရေးသားခဲ့ရတဲ့စာတွေမှာသူတို့ဆိုတဲ့လူသားတွေရဲ့နှလုံးသားခံစားချက်ကလေးတွေမပါဘူးလားဆိုတော့ပါတယ်လို့ကျွန်တော်ဖြေရမှာဖြစ်တယ်90သားလောက်ရှိတဲ့အုံနှောက်နဲ့အုံနှောက်အာယုံကျော်အတွေးအမြင်ကလေးတွေရောအတွေးအမြင်ကလေးတွေရောမရောရှက်နိုင်ဘူးလားလို့မေးရင်ကောရောရှက်နေမှာသာဖြစ်တယ်လို့ကျွန်တော်ဖြေရမှာပါမှန်ပါတယ်မြေကြီးသားတို့အတွေ့ထိုက်တန်တဲ့မြေကြီးအနှံ့ကလေးတွေကိုအဖဖျားသခင်ခွင့်ပြုပြီးပေးထားတယ်လို့ကျွန်တော်ရဲရဲကြီးပြောချင်ပါတယ်ဒီအသက်လန်းစာပေတဲ့ကိုအဲ့ဒီလိုထက်သွင်းထုံမှန်ပေးထားခြင်းအပြင်လေလူသဘာဝထတရားနဲ့ကိုက်ညှိပေးလိုက်ခြင်းနဲ့အတူတူပဲဖြစ်တယ်။ဒါကြောင့်မလို့လေလူဇာတိကိုခံယူနိုင်တဲ့ကြံဆိုပြီးတော့ပြောလို့ရတယ်ဆိုတာဟာလေရှင်းနေပြန်ပါလေ။ဒီလိုလူတွေရေးသားတဲ့စာပေအစုအဝေးတစ်ခုအနေနဲ့စဉ်းစားလိုက်ရင်ခရစ်တော်မှာလူဇာတိဖျားဇာတိနှစ်ပိုင်းခွဲခြားပါဝင်တယ်လို့ကျမ်းစာဆိုတာဟာစာအုပ်တအုပ်အဖြစ်ရုပ်တရက်ရှိတယ်။အဲ့ဒီစာပေဟာတခါအသက်ဝိညာဉ်ရှိနေတယ်ဆိုတာကိုကျွန်တော်ဘယ်လိုမှမလွှဲမရှောင်သားနိုင်အောင်လက်ခံကြရမှာဖြစ်ပါလေ။ကေတင်ရှင်ဟာလူသားတယောက်အနေနဲ့သူ့ချစ်မိတ်ဆွေမိသားစုတဲကလာဇရုဆိုတဲ့လူသေဆုံးခြင်းမှာငိုကြွေးခဲ့ဘူးတဲ့။တစ်ချိန်တည်းမှာပဲအဲ့ဒီသေသူကိုသူပြန်ပြီးတော့အသက်သွင်းပေးနိုင်တယ်။ကေတင်ရှင်ဟာလူသားတယောက်အနေနဲ့အလွန်အလွန်ဆာလောင်မွတ်သိပ်ခဲ့ဘူးတဲ့။ရေငတ်ခဲ့ရဘူးတဲ့။တစ်ချိန်တည်းမှာပဲအဲ့ဒီဆာလောင်မွတ်သိပ်ရေငတ်နေရသူဖြစ်ပါရက်ကနေပြီးတော့သာဝရအသက်မုံနဲ့အသက်ရေကိုသူများကိုပေးနိုင်တယ်။ကက်တင်ရှင်ဟာပင်လယ်ပြင်ကြီးထဲမှာမောပန်းစွာနဲ့လှေတစင်းနဲ့မှအိပ်ပျော်သွားခဲ့ရဘူးတလို့။အဲ့ဒီပင်လယ်ပြင်ကြီးမုန်တိုင်းထန်တဲ့အချိန်မှာငြိမ်ကျသွားအောင်ထပြီးတော့အမိန့်ပေးနိုင်ပြန်တယ်။မိတ်ဆွေအဲ့ဒီသဘောတရားအတိုင်းစာပေအစုအဝေးတစ်ခုသာဖြစ်တဲ့နှုတ်ကပတ်တော်ဟာလူသားများဖြစ်တဲ့ကျွန်တော်တို့အတွေ့မြေလွှာရသများနဲ့ထုံမှုန်းပြီးတော့ကောင်းကင်အဖက်တာကိုဆက်ဆက်ပေးလျက်ရှိနေတယ်ဆိုတာကိုကျွန်တော်ကောင်းစွာသဘောပေါက်နားလည်ထားဖို့လိုအပ်လာပါတယ်မိတ်ဆွေအပေါင်းတို့အဲ့ဒီလိုကောင်းကင်နဲ့မြေလွှာကိုဆက်ဆက်ပေးထားတဲ့တမန်ကျမ်းစာသေခြင်းနဲ့ရှင်ခြင်းဆိုတာကိုပေါင်းကူးပေးထားတဲ့တမန်ကျမ်းစာဆိုတဲ့အသက်လန်းစာပေကိုမပြက်ပြက်အောင်ဖြစ်စည်းတုတ်တယ်မှုကြီးတွေအစဖြောက်မှုကြီးတွေဟာသမိုင်းမှာအခြားအဘယ်မြည်သောအပိဓမ္မာအဘယ်ကျမ်းကန်တို့နဲ့မှမတူအောင်ကြောက်ခမန်းလိလိလောက်ကြံမှုကြီးတွေနဲ့ကြုံတွေ့ခဲ့ရပူပါတယ်မှန်ပါ रे ရုတ်တရက်အဆောက်အုံတွေရှိသမျှကိုမိတ်ဆွေတို့လှည့်ကြည့်ပါတကယ်သာဖြိုဖျက်ပစ်ချင်ရင်လေဘလောက်တိုးတက်တဲ့နီးဖြူဟာနဲ့တိဆောက်တာတိဆောက်တာဒီခင့်မှာမဖြစ်မနေဆိုသလိုဖြိုဖျက်ပစ်နိုင်တာကြီးပဲအဲ့ဒီလိုရုတ်တရက်အဆောက်အုံမှန်သမျှကိုဖြိုဖျက်ပစ်နိုင်သလိုသမာကျန်းစာရဲ့အထက်ဖော်ပြပါရုတ်ပိုင်းသဘာဝတွေကိုဖြောက်ဖျက်လို့မရနိုင်စရာအကြောင်းဘာမှမရှိပါဘူးဒါဟာလွယ်လွယ်ကလေးရနိုင်တဲ့ယုတ်တိဗေဒနဲ့အဖြေပါဒါမဲ့ခက်နေတာကတော့နော်အဲ့ဒီရုတ်ဒရက်ဟာအသက်ရှင်တော်မူသောအဖဖျားသခင်ကမြေသားတို့အဖို့သာတီစေဆိုပြီးတော့ချမှတ်ထားတဲ့ရုတ်ဒရက်ဖြစ်နေပြန်တယ်ဆိုတာကိုအထူးသတိပြုမိဖို့လိုတယ်ဘသူကမှဝင်ပြီးတော့တကူးတကန့်ကာကွယ်ဖို့အရှင်းမလို့ထို့အသက်မဲ့စာလုံးများနှင့်တိဆောက်ထားပါသောရုတ်ဒရက်အလွှာ၌ပင်လျင်မမြင်နိုင်စွန်းသောအံ့ဖွယ်သတ္တိတစ်ခုခုဟာရှိနေတယ်ဆိုတာကိုနားလည်ထားဖို့အထူးပဲအရေးကြီးလာပါတယ်မမရေဒါကြောင့်မို့လဲရှင်ပေတရုဩဝါဒစာဒုတိယစာဆောင်ရဲ့အခန်းကြီး1အငယ်27ဖြစ်တဲ့ဏိဂုံးကျမ်းပိုက်ဟာအခုလိုဖော်ပြပေးလိုက်ပါတယ်အကြောင်းမူကားအနာဂတ်စကားသည်လူအလိုအဖျင်ဖြစ်မှုသည်မဟုတ်ဘုရားသခင်၏တန်ရှင်သူတို့သည်တန်ရှင်သောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏မရှင်းဘူးလားမိတ်ဆွေအပေါင်းတို့အနာဂတ်စကားသည်လူအလိုအဖျင်ဖြစ်သည်မဟုတ်ဘုရားသခင်၏တန်ရှင်သူတို့သည်တန်ရှင်သောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောရာမှပေါ်ထွက်သောနှုတ်ကပတ်တော်များသာလျှင်ဖြစ်ပါသည်တဲ့။မှန်ပါ रे မိတ်ဆွေအပေါင်းတို့။136ခုမြောက်သောစာလံ၏အငယ်89နှင့်90ဟာအခုလိုဖော်ပြထားပါ रे ။အိုထာဝရဘုရားနှုတ်ကပတ်တော်သည်ကောင်းကင်ဘုံ၌အစဉ်အမြဲတည်ပါ၏။သစ္စာတော်သည်လူမျိုးအဆက်ဆက်မြဲမြံပါ၏။မြေကြီးကိုတည်စေတော်မူသဖြင့်သူသည်အမြဲနေပါ၏ဒီတိုင်းပါပဲအဲ့ဒီ136ခုမြောက်သောဆာလံရဲ့အငယ်105နဲ့106ကတော့အခုလိုဖော်ပြပါတယ်နှုတ်ကပတ်တော်သည်အကျွန်ုပ်ခြေရှိမှမိကွက်ဖြစ်၍အကျွန်ုပ်လန်ခရီးကိုလင်းစေပါ၏ဖြောင့်မတ်စွာစီရင်တော်မူချက်တို့ကိုစောင့်ပါမည်ဟုအကျွန်ုပ်ကြိမ်ဆိုသည်အတိုင်းပြုပါမည်အိုးထာဝရဖျားအကျွန်ုပ်သည်အလွန်ဆင်းရဲခြင်းကိုခံရပါ၏န နှုတ်ကပတ်တော်အတိုင်းအသက်ရှင်စေတော်မူပါတဲ့မိတ်ဆွေတော်တတ်ရှင်အပေါင်းတို့တမန်တော်ကြီးရှင်ပေတရုရဲ့ဩဝါဒစာတို့ဟာလွယ်ကူတယ်လို့ကျွန်တော်တို့ဘယ်လို့မှမခံယူနိုင်ပါဘူးဒါပေမဲ့တန်ရှင်သောဝိညာဉ်တော်ဤဥဆောင်မှုကိုခံယူရေးသားထားပါတော့ဒီစာအစုအဝေးများဟာကျွန်တော်မိတ်ဆွေတို့ကိုအသက်နှင့်အလင်းနှင့်ကယ်တင်ရှင်သခင်စီကိုတွားရောက်နိုင်ဖို့အတွက်လမ်းခင်ပေးထားတယ်ကယ်တင်ရှင်သခင်ကိုသီကျွမ်းနားလေစီတယ်ကောင်းကင်ဘုံရှင်အဖဖခင်သခင်ဤကောင်းကင်ဘုံစည်းစိမ်တည်ရှိရာအရတ်တို့ပို့ဆောင်ပေးလိုက်တယ်လို့ကျွန်တော်လေးစားစွာတင်ပြပေးလိုက်ပါရစေကျမ်းစာ၌ပါသောအနာဂတ်စကားမြည်သည်ကကိုယ်အလိုအလျောက်အ내မပေါ်ဟုရှေးဥစွာသိမှတ်ကြလော့အကြောင်းမူကားအနာဂတ်စကားသည်လူအလိုအားဖြင့်ဖြစ်ဘူးသည်မဟုတ်ဘုရားသခင်၏တန်ရှင်းသူတို့သည်တန်ရှင်းသောဝိညာဉ်တော်၏တိုက်တွန်းတော်မူခြင်းကိုခံရ၍ဟောပြောကြ၏
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်ပြရတော်တမချမ်းစီစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဘုရားရှင်ရဲ့နှုတ်ကပတော်မြတ်ခရိယတမချမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ပေတရုဩဝါဒစာဒုတိယဆောင်အခန်းကြီး2အခန်းငယ်1ကနေအခန်းငယ်3အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်